လက်ကျင်းခမရမြန်မာနိုင်ငံဥက္ကဝဲကျင်းပါခဲ့တဲ့တနှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ NLD အစိုးရတက်လာတာကတော့၈လလောက်ပဲရှိတယ်လို့ဆိုရပါလိမ့်မယ်။ဒါပေမဲ့လည်းဒီအချိန်ဟာမြန်မာနိုင်ငံအစိုးရရဲ့လှုပ်ဆောင်ခဲ့ချက်ကိုပြန်ပြောင်းသွန်းမဲ့အချိန်ရောက်ပြီလို့ကျွန်တော်ထင်ပါတယ်။ပထမဆုံးကျွန်တော်တို့က NLD အစိုးရလှုပ်ဆောင်ကြတဲ့မှာအပြုသဘောဆောင်ပြီးတိုးတက်မှုရှိလာတာကိုအရင်ပြောမယ်။ပြီးတော့မှဘယ်လိုအခက်အခဲတွေအားနည်းချက်တွေရှိနေလဲဆိုတာကျွန်တော်ပြောကြပါစို့။ဆိုတော့ပထမဆုံး NLD အစိုးရလှုပ်ဆောင်လာခဲ့တဲ့မြတ်ထဲမှာကောင်းတဲ့အချက်တွေကိုအကျဉ်းယုံလေးပြောပြပါလေ
Well, I think the most important thing is that we actually have a democratic government that represents the majority.
ရည်ကြီးဆုံးချက်ကတော့ဒီမိုကရေစီအစိုးရတည်ရရရှိလာခြင်းပဲဖြစ်ပါတယ်။ရတပီသူအများစုကိုးစားပြုတဲ့အစိုးရဖြစ်ပါတယ်။1962ခုနှစ်တည်းကဒါဟာပထမအဦးဆုံးကျင်လူထုသဘောထားထင်ထတဲ့အစိုးရပါ။အခုရွေးကောက်ပွဲပြီး၁၂လကြာခဲ့တဲ့အထိပြည်သူတွေတခဲနဲ့ထောက်ခံနေကြသေးပါဒေါ်ဆန်းစုကြည်ပေါ်ယုံကြည်မျှော်လင့်နေကြသေးပါဒုတိယချက်ကတော့ NLD ဟာအခြေအနေတွေကိုမယိုယွင်းအောင်အထုသတိထားပြီးတော့ဆောင်ရွက်နေရပါတယ်ဒါဟာတိတ်ပြီးတော့အရေးကြီးပါတယ်တတိယချက်ကစစ်တပ်နဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးရှိဖို့လိုအပ်တယ်ဆိုတာကိုဒေါ်ဆန်းစုကြည်သဘောပေါက်ပါတယ်အခုကနှစ်ဖက်ပူးပေါင်းဆောင်ရွက်နေကြပါတယ်စစ်တပ်နဲ့ NLD အစိုးရဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်လိုအပ်ကြပါတယ်ဒါအပြုသဘောပါနောက်ဆုံးချက်ကတော့အကဲဆက်တဲ့တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စဖြစ်ပါတယ်ဒါရီဟာတမ်းပီရဲ့ရှေ့အတွက်တိတ်ရေးကြည့်ပါလေ NLD ဟာဒီမိုကရေစီနိုင်ငံအတွက်ရေးကြည့်တဲ့အခြေခံအုတ်မြစ်ချပေးနေတာဖြစ်တယ်လို့ထင်ပါတယ်ဒါရီအားလုံးဟာအပြုသဘောဆောင်တဲ့ကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့လယ်ရီအဲ့တော့တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စဆောင်ရွက်တဲ့ကိစ္စမှာရောတိုးတက်မှုရတယ်လို့ဆိုနိုင်ပါရလားနေရာတချို့မှာဦးတိုက်ပွဲတွေဆက်လက်ဖြစ်နေသေးပါတခါပြည်လုံးကျော်အပြစ်ခတ်ရဆဲရေးဆိုတာသဘောတူညီချက်ကိုလည်းပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးလက်မှတ်ရေးထိုးထားတာမဟုတ်သေးပါဘူးလယ်ရီဘယ်လိုသုံးသပ်မလဲအဲ့ဒီချက်ကို
Well, I think the first thing to say is Aung San Suu Kyi was left the poison chalice by Thein Sein.
ဒီနေရာမှာဒေါ်အောင်ဆန်းစုကြည်ဟာဦးသိန်းစိန်လှုပ်ထားတဲ့အခြေအနေနဲ့မိနေပါတယ်။ဦးသိန်းစိန်လှုပ်ခဲ့တဲ့အပြစ်ရသဘောတူညီချက်၈ပွဲလက်မှတ်ဒီထိုးထားပေမဲ့အဲ့ဒီထဲက ABSDF လို့တိုင်းရင်းသားအင်အားစုမဟုတ်တာတွေလည်းပါနေပါတယ်။ပြိပြီးတော့အရေးမပါတဲ့အဖွဲ့တွေလည်းပါပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့အပြစ်ရသဘောတူညီချက်ကိုလက်ခံသူလက်မခံသူနှစ်မျိုးနဲ့ရင်ဆိုင်နေရတာပါ။ဒေါ်ဆန်းစုကြည်ကနှစ်မျိုးစလုံးကိုငြင်းငြင်းရင်ဖြစ်စင်မှာပါဝင်အောင်လုပ်ရမှာပါဒီနေရာမှာစစ်တပ်ကအပြစ်ရလက်မှတ်မထိုးသူတွေမပါရလုပ်နေတဲ့အတွက်အခက်ကြုံနေရပါတယ
်ဆိုတော့အဲ့ဒီ27ရာစုပင်လုံညီလာခံဆိုတာကတော့ဘလောက်အရေးပါမယ်ဘလောက်ထိရောက်မယ်ထင်ပါလဲအခုဒေါ်ဆန်းစုကြည်မကြခင်ကလုပ်ခဲ့တယ်အခုမကြခင်လည်းပဲဒီဟာကိုဆက်လုပ်မယ်လို့ကြားနေရပါတယ
် I think Pinlong was a very important symbolic event and it set the
ပင်လုံညီလာခံဟာပြရုပ်တစ်ခုအနေနဲ့တော့တိတ်အရေးကြီးပါတယ်။ညဉ့်ညံရေးဖြစ်စဉ်ရှေ့ဆက်နိုင်တဲ့ကိစ္စပါ။ဦးသိန်းစိန်မလုံနိုင်ခဲ့တဲ့ညဉ့်ညံရေးဖြစ်စဉ်ရှေ့တလန်းတိုးစီမယ်လို့ထင်ပါတယ်။ဒါပေမဲ့ကံမကောင်းကျင်တာကတော့အပြစ်ရသဘောတူညီမှုလက်မှတ်ထိုးသူနဲ့လက်မှတ်မထိုးသူဆိုပြီးတော့ကွဲလွဲနေတဲ့ကိစ္စကအလင်းမြန်ရှေ့ကိုမတိုးနိုင်ဖြစ်နေတာပါ။ပြီးတော့အပြစ်ခံရဆဲရေးသဘောတူညီမှုရပြီးသည့်တိုင်အောင်နိုင်ငံရေးအရပြည်လဲမှုရရှိရေးဆိုတာလဲအမတန်ခက်ခဲတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်။စစ်တပ်အစိုးရနဲ့တိုင်းရင်းသားအင်အားစုတွေကြားယုံကြည်မှုတည်ဆောက်ဖို့ဆိုတာမလွဲပါဘူးအချိန်ယူရပါလိမ့်မယ
်နောက်တစ်ခုကလည်းအုပ်ချုပ်ရေးရန်တရာအသင်းမပြောင်းနိုင်တဲ့ကိစ္စဖြစ်ပါတယ်ဒီမိုကရေစီဖော်ဆောင်ရေးနဲ့လိုင်လျောညီတွေဖြစ်မလာသေးပါဘူးမြန်မာနိုင်ငံရဲ့လက်ရှိအုပ်ချုပ်ရေးဟာပလင်းတစ်ထပ်မှာဝိုင်းအဟောင်းလောင်းထဲထားသလိုပဲလို့ဝေဖန်မှုတွေရှိနေပါတယ်လယ်ရီလည်းသုံးသပ်ပါအောင်ဒီကိစ္စကို
Undoubtedly there's no doubt that one of the problems that Aung San Suu Kyi is facing
နောက်ကျွန်တော်သဘောတူပါတယ်။ဒေါ်ဆန်းစုကြည်အဓိကရင်ဆိုင်နေရတဲ့ပြဿနာရဟာအုပ်ချုပ်ရေးရန်နေရာနဲ့စစ်တပ်ဩဇာအောက်မှာရှိနေတဲ့ပြည်ထောင်စုဝန်ကြီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနစတဲ့ကိစ္စတွေဖြစ်တယ်ဆိုတာတန်တရားရှိစရာမလိုပါဘူး။ဒါတွေကိုပြောင်းလဲပြစ်ဖို့လိုအပ်ပါတယ်။ဒေါ်ဆန်းစုကြည်ကတော့အခုချိန်ဒီမှာတိတ်ပြီးတော့တင်းမာပြတ်သားတဲ့သဘောမျိုးပြလိုမှာမရှိသေးပါဘူး။ဒါပေမဲ့ဒီချက်ဟာပြုပြင်ပြောင်းလဲရေးအတွက်အဟန့်တားဖြစ်နေတာပါ။အုပ်ချုပ်ရေးရန်နေရာကစစ်တပ်ရဲ့အမိန့်ကိုနာခံနေကြရမယ်ဆိုတော့စိတ်နေစိတ်ထားကိုစစ်တပ်ကမပြောင်းလဲသေးသမျှစစ်မှန်တဲ့အုပ်ချုပ်ရေးအပြောင်းလဲတွေတွေ့ရမှာမဟုတ်ပါဘူးဘီရိုကရေစီရန်ရံမပြုတ်ပြင်သမျှဒီမိုကရေစီလည်းဖြစ်ထွန်းနိုင်မှာမဟုတ်ပါဘူးကောင်းတာတစ်ခုကတော့ NLD ဆိုရကဒီအုပ်ချုပ်ရေးရန်ရံပြုတ်ပြင်မှုကိုနောက်6လအတွက်ဦးစားပေးတက်မှတ်ထားတယ်လို့သိရှိရခြင်းပါပဲအဓိကအပြောင်းလဲတွေလည်းတွေ့လာရမယ်လို့ထင်ပါတယ်
Now, some of the next case of CYA case of Chipper Larry. NLD Sura V, Nima Pidurator, a local and did a Pomo Pandin Hangabila, Sura, Pachma Chapa. Do you have to check out Piba Yini Namura Tinla Wimlavu? Susan Yega at the Dura, St. Negre, Sadipin News and the Java. Sura General Pachma Chego Sabio Javazo. NLD Sura, a local and did a Pandin Hangabala, Pandin Nevadala.
Aung San Suu Kyi and her government have made it very clear that the primary aim of the NLD economic policy is to create jobs. As I was told by
Aung San Suu Kyi and NLD Soya ye CYA muara a che gan yi man che ha a lou kan phan di ye so da a ti ja pyo tha ba de kan ma kaung yin no da ha phit ma la de ba bu a lou kan a khwin lan ni jong la ni ba de nau kwe ma a lou lat mae de mya pya la ni ba de taxi driver တွေ ဆောက်လို့ရေးလုပ်သားတွေအလုပ်လက်မဲ့ဖြစ်လာနေပါတယ်။ရည်နံတဲ့တဘာဝဓာတ်ငွေလုပ်ငန်းတွေတိုးတက်မှုမရှိလာတဲ့အတွက်ဖြစ်ပါတယ်။ဆိုတော့အစိုးရအနေနဲ့အလုပ်ကိန်းဖန်တီးရေးရည်မှန်းချက်ကိုအကောင့်ထဲဖော်ဖို့စူးစမ်းပေမဲ့အုပ်ချုပ်ရေးရန်တရားကလိုက်ပါပြီးတော့ဆောင်ရွက်နိုင်ခြင်းမရှိပါဘူး
။နောက်တစ်ခုကပြပရင်းနှီးမြှုပ်နှံမှုကိစ္စဖြစ်ပါတယ်။အဲ့ဒါကိုဆက်ပြောရအောင်ပါ။ရင်းနှီးမြှုပ်နှံမှုတွေထင်သာသာဝင်မလာဘူးဆိုတာကတော့အုပ်ချုပ်ရေးရန်တရားအာဏာချက်လားတခြားဘာအကြောင်းရက်တွေရှိတယ်လဲဆိုတာပြောပါဦးလား။
Well, there are a lot of reasons why foreign investment has been essentially stagnant since this government came to power.
Diso ya tet la gare ga pi pa yin ni myo nan mu ri yat tan twa la a chang ni mya yu a. Siman gain kong lo yi win ni thana ga ta win shi tu ri ko lat nyu tho ja ba le. A che kan a sao aun ni pyaung le bu a mya ji lo at ni ba de. Yin ni myo nan mu u ri ha taip pi lo a ye ji ba de. Lou thong lou ni ri ko ba lo at ba de.ဒါတွေဒီစင်မှာအကုန်မှာပြီးမယ်လို့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့လက်တွေမှာတော့ယင်းနှမြုပ်နှံရေးအခြေအနေ investment environment တွေဟာနောက်နှစ်မတ်လထိဘာမှအမှန်တကယ်ပြောင်းလဲတိုးတက်လာမယ့်အခြေအနေမတွေ့ရပါဘူး။ပြီးပါယင်းနှမြုပ်နှံမှုအလားအလာဟာနိုင်ငံရေးတည်ငြိမ်မှုမရှိတာကိုကြည့်တယ်ဆိုတာတဲ့တရားဥပဒေခိုင်လုံစိတ်ချရမှုယင်းနှမြုပ်နှံမှုဆိုင်ရာမူဝါဒတွေကိုကြည့်ပါလေ။ NLD အစိုးရတာဝန်ယူလာတာ9လကျော်လာခဲ့ပြီဖြစ်ပေမဲ့ယင်းနှမြုပ်နှံမှုမူဝါဒတိတိကျကျမကြင်ညာနိုင်ဖြစ်နေပါတယ်။ဒါဟာအဓိကပြဿနာတစ်ရပ်ပါ။အထူးသဖြင့်ရေနံနဲ့တဘာဝဓာတ်ငွေမှာဆိုရင်အုတ်ချုပ်ရည်ရန်တရားကထိကျောက်မှုမရှိတာကိုတွေ့ရပါတယ်။အစိုးရရဲ့ညွှန်ကြားချက်အတိအကျမရလို့လည်းဖြစ်နိုင်ပါတယ်။ NLD အစိုးရအနေနဲ့တော့ဒါဟာငါတို့ရဲ့မဟာဗျူဟာဒါကမူဝါဒဘလို့ဘယ်ကဏ္ဍမှာဘလို့မဲ့လုံးနေရှိတယ်ဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြသဖို့လိုအပ်နေပါတယ
်။ NLD အစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်မဲ့ကိစ္စတစ်ခုလို့ကျွန်တော်ထင်တာကတော့ဘာသာရေးလူမျိုးရေးစင်မြတ်မှုပြဿနာဖြစ်မယ်ထင်ပါတယ် NLD ကဒီလိုအခြေအနေမျိုးကိုဘယ်အတိုင်းအတာထိဖန်တီးထိန်းသိမ်းထားနိုင်ပါသလဲအထူးသဖြင့်ရခိုင်ဒေသအခြေအနေဟာသိပ်ပြင်းထန်နေပါတယ်ဒီအရေးတွေမှာ NLD ရဲ့မူဝါဒ NLD ရဲ့ကင်တွယ်နေပုံတွေဟာရလကောင်ပေါ်ထွက်နိုင်မယ်လို့လည်းထင်ပါသလား
Unfortunately, I think this is one of the real weaknesses of the NLD government. I feel quite optimistic about the economy, about the peace process, about
ဒီပြဿနာက NLD အစိုးရအတွက်အရေးကြီးဆုံးနဲ့အခက်အခဲဆုံးစိန်ခေါ်မှုဖြစ်နေပါတယ်။စီးပွားရေးပြဿနာ၊ငြိမ်းချမ်းရေးဖြစ်စဉ်၊လူမှုဖွံ့ဖြိုးရေးကိစ္စ၊ပညာရေးကိစ္စစတာတွေကိုဖြေရှင်းနိုင်မယ်လို့ကျွန်တော်အကောင်းမြင်နေပါတယ်။ဒါပေမဲ့ကံအကြောင်းမလှစွာပဲလူအတိုင်းဝိုင်းနေကြမှာပြိပခါတွေ၊ဘာသာရေးပြိပခါတွေမှာတော့ပြန်လည်တင့်မြတ်ရေးလှုပ်ဆောင်မှုအစိုးရကတိတ်ဆိတ်ဝင်စားတယ်လို့ဖြစ်နေပါတယ်။အခြေအနေတွေဟာ NLD အစိုးရကြောင့်ပိုးပြီးတော့ဆိုးဝါးသွားတာတော့မဟုတ်ပါဘူး။ဒါပေမဲ့ပုံမဆိုးအောင်ကြိုတင်ဆောင်ရွက်ထားတာမျိုးမတွေ့ရပါဘူး။နောက်ပြီးရခိုင်ကိစ္စပါ။ပြပကပါဝင်ပတ်သက်မှုတွေရှိပုံရတာကြောင့်ဒါကပိုဆိုးနေပါလေ။ NLD အစိုးရနဲ့ရခိုင်ပြည်မှာရှိနေတဲ့အစိုးရဟာပြဿနာတွေမဆိုးခင်ဘာလုပ်ထားသင့်လဲဆိုတာကိုသဘောပေါက်ဖို့မရပါဘူး။နိုင်ငံသားဖြစ်ခွင့်ပြုရေးဟာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတာသိကြပါရဲ။ဒါကိုဥပဒေတရားပြဋ္ဌာန်းထားဖို့လိုအပ်ပါလေ။လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့အဖြစ်မျိုးမဖြစ်ရအောင်စစ်တပ်ကလည်းထိန်းထားနိုင်မှုလိုအပ်ပါတယ်ဒီကိစ္စတွေမပြေလည်ရင်တော့ရခိုင်ပြည်ထနာကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမတိမငင်ဖြစ်စေနိုင်ပါလေ
။ဒါရီနောက်ဆုံးမေးချင်တာကတော့နိုင်ငံခြားဆက်ဆံရေးကိစ္စဖြစ်ပါတယ်။တက်မှတ်တဲ့လွတ်လပ်သောမူဝါဒကို NLD အစိုးရကကျင့်သုံးဖို့ကြိုးပမ်းနေပါတယ်လှုပ်ဆောင်နေပါတယ်အောင်မြင်ပါသလား။တချို့ကပြောရတယ်စီးပွားရေးအတွက်တရုတ်ဘက်ကနည်းနည်းပိုရင်းသလားဆိုပြီးတော့ဝေဖန်တာတွေလည်းရှိပါတယ်။အလက်ရီသဘောကိုသိရတယ
်။ I think actually,Foreign policy and foreign relations is probably one of the greatest successes that Aung San Suu Kyi.
Nengenjai Muwara, Nengenjai Sasanyiya, Do Aung San Suu Kyi Isuya, Dawin Yulajin Intuima, Aung Min Zong Ne, Tiyao Song Kisa Pili Melu, Jino Timare. Dabime Luriga, Dawu Kongong Amma Mpijin Yabawu. ဒေါအောင်ဆန်းစုကြည်ရဲ့သဘောဟာမြန်မာနိုင်ငံဒီဘယ်အင်အားကြီးနိုင်ငံရဲ့နောက်လိုက်မှမဖြစ်เสียဘူးအမေရိကန်ရဲ့နောက်လိုက်လည်းမဟုတ်ဘူးတရုတ်ရဲ့နောက်ကလည်းမလိုက်ဘူးဘသူနောက်ကမှမလိုက်ဘူးဆိုတာပါပဲဘယ်မလိုက်တော့လွတ်လပ်တော့မူဝါဒဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံရဲ့အစဉ်အဆက်မူဝါဒလည်းဖြစ်ပါတယ်မြမမူဝါဒရဲ့ဇယိုက်လက္ခဏာလည်းဖြစ်ပါတယ်အိန္ဒိယတရုတ်အမေရိကန်ဘယ်ဘက်မှမတိတ်ညွတ်ဘဲနေဖို့ဆိုတာမြန်မာနိုင်ငံအတွက်တိတ်ပြီးတော့အရေးကြီးပါဒေါအောင်ဆန်းစုကြည်ရဲ့မကြသေးခင်ကပြပခီးစဉ်ဒီမှာသူဟာသူ့မူအတိုင်းမတိမ့်မညွတ်လိုက်နာပြတ်တခဲ့ပါတယ်သူရေးထိုးခဲ့တဲ့နိုင်ငံသဘောတူညီချက်တွေကိုကြည့်လိုက်ရင်သူ့ရဲ့မူဝါဒဟာလုံးဝလွတ်လပ်တယ်လုံးဝဘဲမလိုက်ဘူးဆိုတာကိုတွေ့ရပါတယ်